အမေရိကန်ပြည်သူတက်ကဆက်ပြည်နယ်စန်တာဖေအထက်တန်းကျောင်းမှာလူစုလူဝေးတွင်ပစ်ခတ်တာကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ73ဦးထိရှိလာကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူစန်တာဖေလူမှုအတိုင်းဝိုင်းကျမှာဝန်내ခြေကွက်နေကြပါတယ်။လွှတ်တော်အမတ်ရန်ဒီဝက်ဘနာကတော့စည်းလုံးညီညွတ်မှုနဲ့အတူတကွကြော်လွှားကြဖို့မနစ်စနေနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။ Texas ပြည်နယ်စန်တာဖေမြို့ကထစ်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲထားပါပြီ။တနက်နေ့ဝင်ပစ်သူက Dimitri Pagoutias ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတောက်ကြံနေ့မနေ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသားတွေကပြောပါတယ်။တနက်နေ့ဝင်ပစ်သူလို့တန်မြတ်ရှိထားသူရဲ့နေအိမ်ကားတစ်စင်းနဲ့ပြစ်ခတ်မှုဖြစ်တဲ့ Santa Fe အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတာမှာလက်လုံပလင်းဘုံတလုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။